This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆေယနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်အေဘီလ30ရက်နေ့ရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရင်တင်ကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ30ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီရင်တင်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်သားတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့မူးစောထိနဲ့ကြိုက်ထုံမြို့နယ်တို့မှာအကြမ်းဖက်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်အရသာပြည်သူ၄ဦးသေဆုံးပြီးတော့ဖုန်ကြီးကျောင်းနဲ့အိမ်တွေပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အကြမ်းဖက်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်မူးမြို့နယ်စောထိမြို့နယ်နဲ့ကြိုက်ထုံမြို့နယ်တို့ကအရသာပြည်သူ၄ဦးသေဆုံးပြီးဖုန်ကြီးကျောင်းနဲ့အိမ်တွေပျက်စီးသွားတယ်လို့ KNU ဘဝကဒီကနေ့ဧပြီလ30ရက်နေ့မှာထုတ်ပြန်ပါတယ်။ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေဖြစ်တဲ့မူးမြို့နယ်နဲ့စောထီမြို့နယ်တို့မှာအကြမ်းဖက်စစ်တပ်ရဲ့လေကြောင်းလက်နက်ကြီးတို့နဲ့တိုက်ခိုက်မှုကြောင့်အပြစ်မဲ့အရသာပြည်သူ၄ဦးသေဆုံးပြီးဖုန်ကြီးကျောင်းတစ်ကျောင်းနဲ့အိမ်၄လုံးပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ဧပြီလ28ရက်နေ့မနက်7နာရီခန့်အချိန်ကမူးမြို့နယ်နိုင်ကလော်တောင်စုအရှိတောင်စုအနောက်နိုတောတာစီဘောပေါ်တမခေါ်ရံမျိုးအောင်နောင်ကုန်းရင်းတိုက်ကုန်းငန်နွားစိတ်အညာစုရေလဲကရင်ရွာကြီးအင်းစတဲ့ရွာတွေကိုစစ်တပ်ကလေရင်နဲ့ပုံကျဲပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရွာကြီးအင်းကြီးရွာကအသက်28နှစ်အရွယ်အမျိုးသားတပ်ဦးသေဆုံးခဲ့တယ်လို့အတည်ပြုထားပါတယ်။အဒီနေ့မနက်7နာရီခွဲခန့်အချိန်တုန်းကလည်းမူးမြို့နယ်ကညင်တိုင်းကြီးရွာကိုလေရင်နဲ့လာရောက်ပစ်ခတ်တာကြောင့်အမျိုးသမီး2ဦးနဲ့အမျိုးသားတပ်ဦးသေဆုံးကအသက်1နှစ်နဲ့8လအရွယ်မိန်းကလေးငယ်2ဦးနဲ့အသက်35နှစ်အရွယ်အမျိုးသားတပ်ဦးဒဏ်ရာရရှိခဲ့ကအိမ်၄လုံးပျက်စီးသွားတယ်လို့သိရပါတယ်။အလားတူဧပြီလ28ရက်နေ့မှာပဲစောထီမြို့နယ်တွေကကြုံချောင်းလီလန်းစုံရှမ်းရွာခြေတော်ရွာညောင်ခြေတောင်းနဲ့တရက်သမိန်ရွာကိုစစ်ကောင်စီတပ်ကလေကြောင်းလက်နက်ကြီးတွေနဲ့အချိန်ချင်းပစ်ခတ်ခဲ့တာကြောင့်တရက်သမိန်ရွာကဖုန်ကြီးကျောင်းတစ်ကျောင်းဘုံထိမှန်ပျက်စီးခဲ့တယ်လို့ KNU ဗဟိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထို့အတူ KNU ထိန်းချုပ်နယ်မြေဖြစ်တဲ့ကျိုက်ထုံမြို့နယ်အတွင်းမှာလည်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အပြစ်မဲ့အရသာပြည်သူ2ဦးထိခိုက်ဒဏ်ရာရရှိကာရာဘာပင်တရာခန့်ပျက်စီးခဲ့တယ်လို့သိရပါတယ်။ဧပြီလ24ရက်နေ့နေ့လယ်12နာရီနဲ့ညနေ6နာရီအချိန်တို့မှာစစ်ကောင်စီလက်အောက်ခံအမှတ်330အမြောက်တပ်ကတိုက်ပွဲဖြစ်ပွားတာမရှိဘဲခရွေရွာနဲ့ကြောက်ပုံကြီးရွာတွေကိုလက်နက်ကြီးကြီး6လုံးခန့်ပစ်ခတ်ခဲ့တာကြောင့်ခရွေရွာကအရက်သား2ဦးထိခိုက်ဒဏ်ရာရသွားတာလို့ဆိုပါတယ်။ထို့အတူမတ်လ29ရက်နေ့ည10နာရီခန့်အချိန်မှာလည်းအကြမ်းဖက်စစ်ကောင်စီလေတပ်ကနေပြီးတော့ပြင်းကရုကုန်းနယ်ရွှေခဲရိုးရွာအနီးမှာရှိတဲ့ဦးဝင်းထွန်းရဲ့ရာဘာခြံတွေကိုဘုံတလုံးချေချခဲ့တာကြောင့်ရာဘာပင်တရာခန့်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးရေစကြိုနေတဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုကြားပြတ်တိုက်ခိုက်ရမှာစစ်သား20ကျော်သေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းရေစကြိုမြို့နယ်ဘက်စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းတွေကို2ရက်ဆက်တိုက်ကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သား20ကျော်သေဆုံးပြီးတော့30ကျော်ဒဏ်ရာရသွားတယ်လို့ရေစကြိုတပ်ပေါင်းစုကထုတ်ပြန်ထားပါတယ်။ပဲခူးကူမြို့ကလာတဲ့စစ်တပ်စစ်ကြောင်းနဲ့ရေစကြိုဘက်ကလာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းတို့ကအင်အား250ကျော်ဟာရည်စကြိုမြို့နယ်ကျူရွာကြီးရွာဘက်ကိုဧပြီလ20ရက်နေ့မနက်4နာရီခန့်အချိန်မှာစစ်ကြောင်းထိုးဝင်လာတယ်လို့ဆိုပါတယ်။အဲဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာမနက်9နာရီခန့်မှာကျူရွာကြီးရွာကနေဗလက်ဘကြီးရွာဘက်ကိုစစ်ကြောင်းထိုးလာတဲ့အတွက်ရည်စကြိုတပ်ပေါင်းစုကရဲဘော်တွေနဲ့မိနစ်20ခန့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တ ိုက်ပွဲဖြစ်ပွားပြီးတဲ့နောက်အကြမ်းဖက်စစ်တပ်စစ်ကြောင်းဟာကျူရွာကျေးရွာတွေထွက်ပြေးသွားပြီးနေ့လယ်၁၂နာရီခွဲကမှဒုတိယအကြိမ်ထပ်ထွက်လာတဲ့အတွက်တိုက်ပွဲထပ်ဖြစ်ပွားပြီးတော့ကျူရွာတဲထပ်မံထွက်ပြေးသွားတယ်လို့ဆိုပါတယ်အေဗီလာ27ရက်နေ့မှာတော့ကျူရွာတဲရောက်နေတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းဟာဗလဘကျေးရွာဘက်ကိုအင်အားအလုံးရင်းနဲ့ထပ်မံထိုးစစ်ဆင်လာတဲ့အတွက်ရေစကြိုတပ်ပေါင်းစုပါတဲ့မဟာမိတ်ညီနောင်အဖွဲ့တွေနဲ့နှစ်နာရီကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အသိပေးထားပါတယ်နှစ်နာရီကြာတိုက်ပွဲမှာအကြမ်းဖက်စစ်သား20ကျော်တိဆုံးပြီးတော့30ကျော်ဒဏ်ရာရသွားပြီးတိဆုံးသွားတဲ့စစ်သားတွေကိုပခုတ်ကူဘက်3ဘင်းတွေနဲ့တိဆောင်သွားတယ်လို့သိရပါတယ်စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့မြေပြင်နဲ့ဝေဟင်ကပါထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တော်လိုင်းရဲဘော်တွေစုခွာပေးလိုက်ရတယ်လို့လည်းရေစကြိုတပ်ပေါင်းစုကပြောကြားထားပါတယ်။အဲဒီတိုက်ခိုက်မှုကိုရေစကြိုတပ်ပေါင်းစုပခုတ်ကူခရိုင်တရင်2တရင်3တရင်30ရေစကြိုမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ပခုတ်ကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကံမတပ်ပေါင်းစုနေစည်းမချပြည်သူ့ကာကွယ်ရေးတပ်ဖွဲ့အမေလက်ယုံပျောက်ကြားတပ်တောင်းညီနောင်နဲ့ Wood BrothersBurma Revolution Ranger တို့ပူးပေါင်းပါဝင်ခဲ့ပြီးတော့ရေစကြိုတပ်ပေါင်းစုကရဲဘော်တအူမြင့်မြတ်စွာကြာဆုံးခဲ့ရက3ဦးတန်ရာရခဲ့တယ်လို့သိရပါတယ်။အထင်နာသွားတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းဟာဗလဘကျေးရွာကိုရွာလုံးကျုံမိရှုဖျက်ဆီးခဲ့ပြီးတော့အေဗီလာ22ရက်နေ့မှာပြန်လည်ဆုတ်ခွာသွားတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးငတ်တယောက်ရဲစခန်းကထွက်လာတဲ့စစ်တပ်စစ်ကြောင်းကို2ရက်ဆက်တိုက်တိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်က5ဦးတီးပြီးတော့2ဦးဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းငတ်တယောက်မြို့နယ်ရဲစခန်းကနေညောင်ဦးမြင်းကြံတောင်တာဘက်စစ်ကြောင်းထိုးဖို့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုဒေါ်လန်ဤတပ်တွေက2ရက်ဆက်တိုက်တိုက်ခိုက်ခဲ့ရမှာရဲတပ်ချက်တအူအပါဝင်5ဦးတီးဆုံးပြီးတော့2ဦးအရှင်ဖမ်းမိခဲ့တယ်လို့ဒေသဒေါ်လန်ဤတပ်တွေကပြောပါတယ်။ငါတယောင်မြို့နယ်ရေစကန်ကထွက်လာတဲ့စစ်သားရဲနဲ့ပြူစောထီးတွေပါတဲ့အင်အား120ခန့်ပါစစ်ကြောင်းဟာအေဗီလာ26ရက်နေ့မှာတောပြားရွာနဲ့တတားရွာကိုဝင်ရောက်တက်ဆွေးခဲ့ပြီးတော့အေဗီလာ29ရက်နေ့မနက်မှာတောင်ခမောက်ကျေးရွာကိုစစ်ကြောင်းထိုးလာတဲ့အတွက်ဒေါ်လင်ပူပေါင်းတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်အေဗီလာ29ရက်နေ့မနက်မှာပုတ်ပါဂရီလာဖိုးစ် PGF တပ်ဖွဲ့21ပကံတပ်ဖွဲ့တို့ကရှေ့ပြေးကင်းတက်စိတ်နဲ့တနအီခွေကန်ခုခံတိုက်ပွဲဖြစ်ပွားခဲ့ပြီးခဲယမ်းပြက်လက်သွားတာကြောင့်တော်လန်ရေးတပ်တွေနောက်ဆုတ်ပေးခဲ့ရတယ်လို့ဆိုပါတယ်။အဲဒီအချိန်မှာပကံဘလူးနဲ့အခြားမဟာမိတ်တပ်တွေရောက်လာပြီးနိုင်ဝဲကန်ထက်မှန်တိုက်ပွဲဖြစ်ပွားခဲ့ရမှာစစ်အုပ်စုဘက်ကလေရင်ပစ်ကူကြောင့်ထက်မှန်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်။တော်လိုင်းတက်တွေဆုတ်ခွာသွားချိန်မှာစစ်တပ်စစ်ကြောင်းဟာတောင်ခပေါက်ရွာတွေဝင်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားခဲ့တယ်လို့အသိပေးထားပါတယ်။အေဗီလာ28ရက်နေ့မှာတော့စစ်တပ်စစ်ကြောင်းဟာကြောက်ပရောင်းမြို့နယ်ထောက်ရှာရွာကိုထပ်မံစစ်ကြောင်းထိုးလာတဲ့အတွက်ပုတ်ပါဂရီလာဖိုးစ် PGF တပ်ဖွဲ့နဲ့မဟာမိတ်တပ်တွေကမနက်9နာရီကနေညနေ4နာရီဝန်းကျင်ထိတနီကုန်နီးပါးကြားဖြတ်တိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအထိနာတဲ့အတွက်လေကြောင်းကနေနေ့လယ်2နာရီဝန်းကျင်မှာ3ချိန်ညနေ4နာရီဝန်းကျင်မှာ3ချိန်ပစ်ကူပေးခဲ့တယ်လို့သိရပါတယ်။ဒီနှစ်ရက်တာတိုက်ပွဲမှာရဲတပ်ချက်အပါဝင်စစ်ကောင်စီတပ်ဘက်ကအလောင်း9လောင်းရရှိက43ဦးတန်ရာရသွားပြီးတော့2ဦးကိုစစ်တုံးပန်းအဖြစ်အရှင်ဖမ်းမိခဲ့တယ်လို့တော်လိုင်းတပ်တွေကထုတ်ပြန်ထားပါတယ်။တန်ရာရသူတွေတဲကအရာခံဗိုလ်တဦးဟာပြင်းထန်တန်ရာရသွားတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲမှာစစ်တပ်စစ်ကြောင်းထံကနေ M22 နှစ်လက် equipment တစ်ခုလက်ပြပုံ3လုံးစကားပြောဆက်4လုံး 7.62G အတောင်80နဲ့အခြားဆက်ဆက်ပစ္စည်းတွေသိမ်းဆည်းရမိခဲ့ပြီးတော့တော်လိုင်းရဲဘော်တအူမစိုးရင်ရတဲ့တန်ရာရခဲ့တယ်လို့သိရပါတယ်။ညောင်ဦးမြင့်ချန်တောင်တာဘက်စစ်ကြောင်းထိုးဖို့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုပုတ်ပါဂရီလာဖိုးစ် PGF တပ်ဖွဲ့ပကံပြည်ဘလူးတပ် 21 ပကံမြင်းကြံခရိုင်တပ်ရင်း3ညောင်ဦးခရိုင်တပ်ရင်း4တောင်းရင်သွေးတပ်ဖွဲ့ညောင်ဦးခရိုင်ပကပမူးမခပျောက်ကြားတပ်ဖွဲ့ဂလုံပျောက်ကြားတပ်ရန်ကြီးအောင်တပ်မန်ဘာခိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Scorpions People Defense Force တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီ TRI ဖြူဟာမှုနဲ့ပြည်သူဆက်ဆံရေးဌာနတို့ဟာစင်ကူးမြို့နယ်မှာရှိတဲ့ကျွန်းတဲကြီးရွာများသို့ဒုတိယအကြိမ်အရေးပေါ်လိုအပ်ချက်များအတွက်ငွေကျပ်300,000နဲ့နေစဉ်သုံးပစ္စည်းများကိုလူတန်းခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ TRI ဖြူဟာမှုနဲ့ပြည်သူဆက်ဆံရေးဌာနတို့ဟာစင်ကူးမြို့နယ်မှာရှိတဲ့ကျွန်းတဲကြီးရွာများသို့ဒုတိယအကြိမ်အရေးပေါ်လိုအပ်ချက်များအတွက်ငွေကျပ်300,000နဲ့နေစဉ်သုံးပစ္စည်းများကိုလူတန်းခဲ့ပြီးပျက်စီးဆုံးရှုံးမှုများကိုပြန်လည်ရှင်းလင်းရေးလုပ်ငန်းများဆောင်ရွက်ခဲ့တယ်လို့တင်ရရှိပါတယ်။ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပံ့ပိုးမှုများပေးခြင်းနဲ့ပြည်လည်ထူထောင်ရေးအတွက်လိုအပ်တဲ့အထောက်ပံ့များညှိနှိုင်းဆွေးနွေးခြင်းများကိုအေဗလ29ရက်နေ့မှာပြုလုပ်ခဲ့ကြပါသည်။ယခုလူတန်းမှုဟာ TRIBR ရဲ့ ပြည်သူမှပြည်သူတို့အစီအစဉ်အရပြည်တွင်းပြပစေတနာရှင်များလူမှုအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ခြင်းဖြစ်ပြီးတော့ ESC ဆင်မှာစစ်ဘေးတဘာဝပေးနဲ့အရေးပေါ်အခြေအနေများကြောင့်ဒုက္ခရောက်နေရသူများအားအချိန်နဲ့တပြေးညီကူညီဖြန့်ဝေပေးနိုင်ရန်ရည်ရွယ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရေစကြိုမှာရှိတဲ့ခြေလင်တက်တွေကစစ်မှုထမ်းတပ်သားတစ်သုံးဦးလက်နက်ခဲယမ်းတွေနဲ့အလင်းဝင်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမြို့နယ်မှာရှိတဲ့ခြေလင်တက်ရင်တွေကစစ်မှုထမ်းတပ်သားတစ်သုံးဦးဟာလက်နက်ခဲယမ်းတွေနဲ့အလင်းဝင်လာတဲ့အတွက်စုငွေချင်းမြင့်ပေးခဲ့တယ်လို့ Southern Wire ဆို OTF ကဒီကနေ့ဧပြီလ30ရက်နေ့မှာထုတ်ပြန်ပါတယ်။စေကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအရစစ်မှုထမ်းစီဘူးမတရားခေါ်ဆောင်ခံရပြီးရေစကြိုမြို့ခန့်လာရ256 259 258တို့ကစစ်သား3ဦးအလင်းဝင်ခိုးလုံလာတာလို့စောက်တန်းဝါရက်ဆို ODF ကတာဝန်ခံကိုအောင်မောင်းကပြောပြထားပါတယ်။ရေစကြိုမြို့ခန့်လာရ259တက်ကတက်သားချစ်စန်းကိုဟာဧပြီလ24ရက်နေ့မှာ MA1 တနက်တလက်နဲ့ပြည်သူရင်ခွင်ခိုးလုံလာခဲ့တယ်လို့ဧပြီလ25ရက်နေ့မှာရေစကြိုမြို့ခန့်လာရ256တက်ကတက်သားမြင့်စိန်ဟာတနက်မပါပေမဲ့ 5.56G 500နဲ့ပြည်သူရင်ခွင်ခိုးလုံလာတယ်လို့ဆိုပါတယ်။ဧပြီလ26ရက်နေ့မှာလည်းရေစကြိုမြို့ခန့်လာရ258တက်ရင်ကတက်သားစီသူကျော်ဟာတနက်မပါပေမဲ့လက်ပစ်ပုံးနှလုံး 5.55G ပေါက်3ခု 5.56G အတောင်တရာ2000တို့နဲ့ပြည်သူရင်ခွင်ခိုးလုံလာခဲ့တယ်လို့သိရပါတယ်။အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားတွေရဲဘော်3ဦးကိုတဦးကိုတော့စုချင်းငွေကျပ်35သိန်း၊ကျန်တဲ့2ဦးကိုတော့10သိန်းစီပေးရခဲ့ပြီးတော့သူတို့နေထိုင်လိုတဲ့နေရာဒေသတွေကိုပို့ဆောင်ပေးခဲ့တယ်လို့လည်းစောက်တန်းဝါရက်ဆို ODF ကထုတ်ပြန်ထားပါတယ်။အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားတွေဟာရေစကြိုနယ်ဘာလာဘရွာကို2ရက်ဆက်မီးရှို့ဖျက်ဆီးခဲ့တာဟာအကြမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးခဲ့တယ်လို့ပြောကြားခဲ့ကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးသတင်းတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပို့ပို့ကဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်ဧပြီလ30ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပူပူပါပထမဦးစွာအမေရိကန်အောက်လွှတ်တော်အဆောက်အဦးတွေကျင်းပါတယ်မြန်မာအရေးဆွေးနွေးပွဲတွင် NUG ယာယီသမ္မတဒူဝါလာရှိလာမှဗီဒီယိုအမှာစကားပြောကြားခဲ့ပြီး CRPH ဥက္ကဋ္ဌလူကိုရိုင်းတက်ရောက်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်အမေရိကန်အောက်လွှတ်တော်အဆောက်အဦးတွေကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲတွင် NUG ယာယီသမ္မတဒူဝါလာရှိလာကဗီဒီယိုအမှာစကားပြောကြားခဲ့ပြီး CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်ကလူကိုယ်တိုင်တက်ရောက်ခဲ့တယ်လို့သတင်းရရှိပါတယ်။မြန်မာစံတော်ချိန်အရဧပြီလ29ရက် Burma Research Institute BRI ကဦးဆောင်ကျင်းပတဲ့ Burma Humanitarian Crisis and Violation of Religious Freedom and Human Rights ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့သိရပါတယ်။ဆွေးနွေးပွဲကိုအပိုင်း3ပိုင်းခွဲပြီးကျင်းပပါတယ်။ပထမပိုင်းအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့အမေရိကန်အထက်လွှတ်တော်အမတ် Chris Van Hollen DMD တို့ကဗီဒီယိုနဲ့အမှားစကားပြောကြားခဲ့ပါတယ်။အဲဒီနောက်အထက်လွှတ်တော်အမတ် Chuck Grassley RNA နဲ့အောက်လွှတ်တော်အမတ် Yong Kaino ရဲ့ statement တွေကိုအခမ်းအနားမှုကဖတ်ပြပါတယ်။အဲဒီနောက်ပြောင်စုလွှတ်တော်ကိုစားပြု Committee CRPH ရဲ့ဥက္ကဋ္ဌကြီးဦးအောင်ကြည်ညွန့်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုရှင်းပြပါတယ်။အဲဒီနောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံတကာဘာသာရေးလှုပ်လှခွင့်ဆိုင်ရာဌာနရဲ့ယာယီအကြီးအကဲဖြစ်တဲ့ Patrick Harvin အမေရိကန်နိုင်ငံတကာဘာသာရေးလှုပ်လှခွင့်ကော်မရှင် USCIRF ရဲ့ကော်မရှင်နာတဦးဖြစ်တဲ့ Susie Goldman တို့က
သူတို့ဌာနတွေက
မြန်မာစစ်စုရဲ့ဘာသာရေးလှုပ်လှခွင့်နဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကိုစုံစမ်းစစ်ဆေးမှတ်တမ်းတင်ထားချက်တွေကိုပေါ်ထုတ်ရှင်းပြကြပါတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူဦးအောင်တင်ကအသိပေးဆိုထားပါတယ်။ဆွေးနွေးချက်များတဲ့တွင် American Congress လွှတ်တော်ကပြဋ္ဌာန်းအတည်ပြုထားတဲ့ Burma Act ကိုအတိအကျအကောင့်ထည့်ဖို့မြန်မာစစ်တပ်ကိုလေရင်စီတွေရောင်းချပေးနေတဲ့နိုင်ငံတကာကုမ္ပဏီတွေကိုအရေးယူဖို့တဲ့ Burma Act ကပြဋ္ဌာန်းခွင့်ပြုထားတဲ့အတိုင်းမြန်မာဒီမိုကရေစီရေလှောက်ရှားသူများအတွက်နန်းလူသက် assistant တွေထောက်ပံ့ဖို့ American ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာចောင်းသားများအတွက် TBS လို့ခေါ်တဲ့ယာယီကာကွယ်ပေးမှုအစင်တန်းကိုတက်တန်းတူပေးဖို့စတာတွေကိုတောင်းဆိုခဲ့ကြတယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးတော့မဟာမိတ်တွေနဲ့နိုင်ငံရေးစီရင်ညှိနှိုင်းမှုအပအဝင်မဟာဗျူဟာနီလန်း၆ခုတက်မှတ်ပြီးအကောင့်ထည့်ဖော်နေတယ်လို့ NUG ပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်။
အမျိုးသားညညရေးအစိုးရ NUG အနေနဲ့မဟာမိတ်တွေနဲ့နိုင်ငံရေးစီရင်ညှိနှိုင်းမှုအပအဝင်မဟာဗျူဟာနီလန်ချခုသတ်မှတ်ပြီးအကောင့်ထဲပေါ်ဆောင်နေတယ်လို့ NUG ကဒီကနေ့ဧပြီလ30ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။အမျိုးသားညညရေးအစိုးရအဖွဲ့၄နှစ်ပြည့်လုပ်ငန်းဆောင်ရွက်ချက်အစီရင်ခံစာမှာပေါ်ပြထားတဲ့မဟာဗျူဟာနီလန်ချခုသတ်မှတ်အကောင့်ထဲပေါ်ဆောင်ရွက်နေတာကိုထပ်မံအသိပေးလာတာဖြစ်ပါတယ်။ဒီအချက်တွေဟာနိုင်ငံရေးနီလန်းအရမဟာမိတ်တွေနဲ့နိုင်ငံရေးစီရင်ညှိနှိုင်းပူးပေါင်းဆောင်ရွက်မှုပြည်သူလူထုရဲ့စင်စမပြတ်ထောက်ခံပါဝင်မှုကိုထိမ့်သိမ့်မြင့်တင်ခြင်းနိုင်ငံခြားရေးနည်းလမ်းအရမြန်မာပြည်သူတွေဆင်နွှဲနေတဲ့တော်လှန်ရေးပေါ်နိုင်ငံတကာကသိရှိနားလည်မှုနဲ့အားပေးထောက်ခံမှုတိုးတက်ရရှိအောင်ဆောင်ရွက်ခြင်းစီရင်နည်းလမ်းအရမိမိတမရော်ကို Chain of Command and Code of Conduct ဆိုတဲ့ COC နှစ်ရက်နဲ့တိုက်စွမ်းရေးအကောင်တိဆောက်ကဗျူဟာမြောက်တိုက်ပွဲဝင်ခြင်းတို့ပါဝင်တယ်လို့ဆိုပါတယ်ဒါအပြင်အုတ်ချုပ်ရေးနီလန်းအရာပြည်သူအုတ်ချုပ်ရေးရန်ညားကိုတရားဥပဒေနဲ့အညီစီမံဆောင်ရွက်ခြင်း legality အခြေခံနဲ့ပုံမှန်စနစ်ကြောင့်ထိန်းချုပ်တက်မှတ်ခြင်းနဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ခြင်းဘဏ္ဍာရေးနီလန်းအရာတော်လှန်ရေးအတွက်လိုအပ်တဲ့ဘဏ္ဍာရန်ပုံငွေစင်စက်မပြတ်ဖြစ်တည်နိုင်ရန်နဲ့အတန်းဖက်စစ်ကောင်စီရဲ့ဘဏ္ဍာရန်ပုံငွေရလမ်းတွေကိုဖျက်တောက်ရန်ဆောင်ရွက်ခြင်းလူမှုဆက်ဆံရေးနီလန်းအရာပြည်သူတော်လှန်ရေးဆိုင်ရာမူဝါဒမဟာဗျူဟာနဲ့လှုပ်ဆောင်ချက်တွေအပေါ်ပြည်သူလူထုနဲ့နိုင်ငံတကာကပုံမှန်သိရှိနားလည်အောင်ဆောင်ရွက်ခြင်းစတဲ့အချက်တွေအကောင့်ထည့်ဖော်နေရလို့အတည်ပြုထားပါတယ်။ဒီမဟာဗျူဟာနီလန်း၆ခုဟန်ချက်ညီညီအချိန်မြင့်တင်ဖော်ဆောင်နေပြီးဒေတာလိုက်လွတ်မြောက်မှုကနေပြောင်းစုတစ်ခုလုံးလွတ်မြောက်တဲ့အထိဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ NUG ကထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရတမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကလည်းဧပြီလ29ရက်ကနိုင်ငံတကာနဲ့ပြည်သူတို့သတင်းစကားပါတဲ့အစီအစဉ်မှာဒီအချက်တွေကိုအလေးထားပြောကြားထားပါတယ်ရှင်။ဆက်လက်ပြီးတော့ငလီဘေးစစ်ဘေးတွေကိုပြည်သူတွေကခါးစည်းခံနေရတဲ့အချိန်မျိုးမှာတော့လူငယ်တွေကိုစစ်မှုထမ်းဖို့အတင်းကျပ်ဆုဆောင်နေတဲ့အတန်းဖက်စုပ်စုရဲ့လုပ်ရက်တွေကမရက်တက်ခဲ့ဘူးလို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။ငလင်ဘေးစစ်ဘေးတွေကိုပြည်သူတွေကခါးစည်းခံနေရတဲ့အချိန်မျိုးမှာတော့လူငယ်တွေကိုစစ်မှုထမ်းဖို့အတင်းကျပ်ဆုဆောင်နေတဲ့အတန်းဖက်စုပ်စုရဲ့လုပ်ရက်တွေကမရက်တက်ခဲ့ဘူးလို့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။ငလင်ဘေးစစ်ဘေးတွေကိုပြည်သူတွေကခါးစည်းခံနေရတဲ့အချိန်မျိုးမှာတော့လူငယ်တွေကိုစစ်မှုထမ်းဖို့အတင်းကျပ်ဆုဆောင်နေတဲ့အတန်းဖက်စုပ်စုရဲ့လုပ်ရက်တွေကမရက်တက်ပါဘူး။တဘာဝဘေးတွေဆိုရင်စေရနာဝန်တန်းကုညီလေးရှိတဲ့လူငယ်တွေကိုစစ်မှုထမ်းကောက်မယ်ဆိုတဲ့သတင်းတွေကြောင့်ပရာဟိတလှုပ်ချင်ကြတဲ့လူငယ်တွေတောင်မလုပ်ရဲပဲစိုးရိမ်နေကြကြောင်းသတင်းတွေရရှိခဲ့ပါတယ်။စစ်မှုထမ်းဥပဒေကိုမတရားပြဋ္ဌာန်းပြီးလူငယ်တို့တရက်လုံးနဲ့မိသားစုတွေအပေါ်မှာအမြဲတမ်းစိုးရိမ်ကြောက်ရွံ့စိတ်တွေဖန်တီးပေးနေပြီးစင့်ခေါ်တာတွေအမြင့်ဆင်းကောက်ပြီးလာရောက်ဖမ်းဆီးတာတွေအကြောင်းမျိုးမျိုးပြဖမ်းဆီးပြီးစစ်တပ်ထဲပို့လိုက်တဲ့လူကုန်ကူးမှုပုံစံတွေအကြောင်းတွေကိုကိုယ်တိုင်ရင်ဆိုင်ကြုံတွေ့နေရတဲ့လူငယ်တွေကိုမေးမြန်းခဲ့ပါတယ်လို့ဝန်ကြီးကဆိုပါတယ်။ဧပြီလ29ရက်လူခွင့်ရင်ဝန်ကြီးဌာနကဒီအကြောင်းအရာတွေကိုသူတေသနာပြုလုပ်ထားတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်ရှင်။ဆက်လက်ပြီးတော့နိုင်ငံတကာအစိုးရတွေအနေနဲ့အကြမ်းဖက်ဆုပ်စုရဲ့ဆေးရစုမှုကျူးလွန်နေတာတွေချက်ချင်းရပ်တန့်အောင်လှုပ်ဆောင်ပေးဖို့ Justice for Myanmar တောင်းဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။နိုင်ငံတကာအစိုးရတွေအနေနဲ့အကြမ်းဖက်ဆုပ်စုရဲ့ဆေးရစုမှုကျူးလွန်နေတာတွေချက်ချင်းရပ်တန့်အောင်လှုပ်ဆောင်ပေးဖို့ Justice for Myanmar ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖြစ်အားပြင်းငလင်ကြီးလှုပ်ခတ်ပြီးနောက်မှာပင်တရားမဝင်ဆေးရစုကအကြမ်းဖက်မှုတွေကိုပုံမှန်မြင့်တင်ဆောင်ရွက်နေပါတယ်။နိုင်ငံတကာအစိုးရတွေအနေနဲ့အကြမ်းဖက်ဆုပ်စုရဲ့ဆေးရစုမှုကျူးလွန်နေတာတွေချက်ချင်းရပ်တန့်အောင်လှုပ်ဆောင်ပါအပြစ်မဲ့ပြည်သူတွေရဲ့အသက်ကိုကယ်တင်ပေးပါလို့ဖော်ပြပါတယ်။မတ်လ28ရက်ငလင်လှုပ်ခတ်ချိန်မှာစတင်ကဧပြီလ25ရက်တည်းစကားဆရဲ့လေကြောင်းတိုက်ခိုက်မှု225ချိန်ရှိပြီးသေဆုံးသူ242ဦးရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်ကိုခန့်နဲ့တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်မေလ၁ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတဲ့နယ်မြေဝါကျုံမော်ဒေသတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္လာရီကမ်းရိုးတဲ့နယ်မုတ်တမခွေတို့မှာလေဟာအရှိအရှိမြောက်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်မန္တလေးတိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္လာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပြီးတော့စကိုင်းတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းပဲခူးတိုင်းအနောက်ပိုင်းကချင်းပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကြဲကြဲမိုးထစ်ချုံရွာနိုင်ပါတယ် နေအပူချိန်တွေကတော့မြန်မာနိုင်ငံတော်ဝန်လုံးမှာနေအပူချိန်တွေရောကြနိုင်ပါတယ်။မြူချိန်တွေကတော့မြန်မာနိုင်ငံတော်ဝန်လုံးမှာမြူချဆင်းမှုရောကြနိုင်ပါတယ်ရှင်။
ဒီရင်တဲ့နေ့ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ရေးတေးဂီတအစီအစဉ်မှာစောင်းဦးလန်ရေးသားထားပြီးတော့ຫນွေဦးမွန်တီးဆိုထားတဲ့မိုးကားရေးဆိုတဲ့တော်လန်ရေးတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အလီမန်တိုင်းမစ်ကာတွေဆိုငါနှလုံးသားမရင်ရိုင်ဖို့ရှုပ်တယ်လမ်းတိုင်းဖြောင်းတက်အောင်စဉ်းစားမိသည်မြညီမြအောင်ဇာနာတဲ့သောလူသားတယောက်ဖြစ်ချင်တယ်လူတွေကငါခွင့်လွတ်တက်လာတယ်အခါတည်းရမြောင်းလင်းတယ်လို့မဖြစ်ပေမဲ့ရဲရရှုံပေနေတဲ့ငါကိုချင်နေပြီဟာတိုင်လာအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ချင်တယ်တကယ်ဆိုရင်လူဘဝတို့တောင်းလုံးလာပါတယ်ဇာနာစိမ်ညာနေပါမတော်စေနဲ့ဘယ်သူတွေတရားပြက်ပြက်ကိုမပြတ်နဲ့กว่าမတော်ရှုပ်ပေနေတဲ့ငါကိုချင်နေပြီဟာတိုင်လာအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ချင်တယ်အကယ်ဆိုရင်လူဘဝတို့တောင်းလုံးလာပါတယ်မမနာများရညိုးများမရှိစေနဲ့ဘယ်သူတွေတရားပြက်ပြက်ကိုမပြတ်နဲ့กว่าမတောင်းဘူးမောကရဲ့永吉呀西飘我变断咱那谁可累他看看家嘛不到不摸个眼呀给所有路不啊都让路拉瓦的慢慢那呀也牛苗不是谁的没路对的呀偏偏给我们偏的瓜不到
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအရှိဘိုးကရင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုຫນွေဦးတာတာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဘောချွန်လာဆိုင်ဂရီအင်ဂျီကအနွေထောင်ပန်စကက်ကေထောင်အကန်ကျုံတဲ့နော်မလော်ပြောထောင်ပန်ဖလောက်ချက်ကိုင်းလို့စီလို့ယဲຫນွေဦးတတနော်စ ချက်ပလန်နိုင်လဲနော်တယန်စာတာထောက်ထောင်းတယဝင့်တဖာစတိကရအကုတ်လေလောက်ချိတ်မဘာပတောင်းနော်ဝန်တူဂူကလန်ချောင်းထွေဝိဒါချက်ပလန်တယန်စာတာမထောက်ထောင်းတယဝင့်နော်စတိကရအကုတ်လေလောက်ချိတ်မဘာပတောင်းဝိဒါယူခံပကဝန်တူဂူကလန်မဝင့်ခန့်တန်အေဗရာနိုင်ချိလိတောင်းကပတော်ဝေခံပကအချောင်းတယန်စာတာစီမံအုပ်ချက်မှုအကုတ်လေလိန်လီဘုံနိုင်ထွန်းနိုင်ချိရဲ့ချက်အုံကချောင်းထွေလောဝိဒါစီလောစတိကရအခေအကထောင်းပွင့်ယူတယန်စာတာနော်မဘာယူထူဖူထွေပါလဝေနော်လျော့ပါတဲ့ပပဂုတ်သားချလောင်တာပတ်ကိုဝေသည်ဝေပါလချောင်းပြေစုမပါထိတ်တိတ်ထားဝိတာလို့တယံစာတယုမထောက်ထောင်းတယဝိမ့်တယ်နော်စတိကရအကုတ်လေလောက်ချိတ်မဘာပတောင်လူဝိတာယုဝန်ဒူလောင်ထောင်းတော့တဲ့တယံစာတအမူဝါဒယုဘာကောတာဒီချလောင်တာနော်မဘာယူထားလူဝိတာကုကျုံအောင်းလက်ချမနော်တဲ့ဒီအခေအခမမမာဘီမနီကမလို့တဲ့လူတာအချိခန့်တဲ့မနေစထောင်းဝေးစထောင်းဖာစတဘာပေးမော်တဘာဝပေးအုံတလက်ချမပေးမလောင်ရှာလောင်တဲ့ထိတ်ခေါင်လခော့ကြည်စားမနီအကောင်ထိတ်ခေါင်အလူအဝေးော်တယဆာတမွေဝေးတိတ်ကလူတဲ့နော်စတိကရအကုတ်လေလောက်ချိတ်ပုံတိုင်မဘာပတောင်းထိတ်သိမ့်ဘာဝိတာယုဝုန်တူကူကလန်လောဝိတာစီလောကြံဖို့ပဂုတ်သားချက်လောင်တာဖန်ကချောင်းတဲ့နော်တဲ့ဝေသည်ဝေဘာလက်ချံထိတ်တိတ်ကြချမဘာထိတ်သိမ့်ပတောင်းယူထူဘူးထွေဝိတာနော်ဝုန်တူကူကလန်လောဝိတာစီလောချက်ပလန်နိုင်နေခံပကဝုန်တူကူကလန်မဝေးခန့်တဲ့နော်အယောင်ွေချစ်တန်နေပိုင်အော်ပလန်မွနေချက်မနိုင်လခဒီဒုကာကွယ်ရတတ်မတော့တာတဲ့အော်အိုမဘုတ်တောင်းအောင်ဝိတာမီချက်ပလန်ကံပကကွန်တူကူကလမဝင်းခန့်တန်အရာနှွေချစ်တန်နေပိုင်အော်ပလမန်နေချမနိုင်လခပြည်သူကကွယ်ရေးတမ်းတော်တောင်းအော်အိုမဘောတောင်းအောင်ဝိဒါမီနော်အေဗရာနေချစ်လိတောင်းခကံပကကွန်တူကူကလလုံမှုကွန်ရက်ဖို့ဖီတီရလော်ဝိဒါစီလောအန်ယူဂျီအစူရကံပကကွန်တူကူကလမဝင်းခန့်တန်နော်အရာနှွေချစ်တန်နေပိုင်အော်ပလထောင်းမန်နေချမနိုင်လခဘီဒီအေပြူဟာနေချစ်ခွေအရာဝတီအိုချက်ပိုက်ချရတန်အကောင်ကြည်ရတဲ့လကောက်တနာပြည်သူကကွယ်ရေးတအော်အိုတန်ချက်ပိုက်ချရအကောင်ကြည်လိတဲ့ထောက်ထောင်းလင်းနဲ့အကုတ်လွဲအိုးအိုးတန့်ချပိုက်ချရအကောင်ကြည်တန်တဲ့ဝရစိဒုတ်တာအကုတ်လွဲအိုးအိုးတန့်ချပိုက်ချရအကောင်ကြည်တန်တဲ့ဘကုတော်ကြည်ကန်းစစ်ကြောင်ဖွဲ့အိုးတန့်ချပိုက်ချရအကောင်ကြည်ရဲတဲ့အနိုင်လက်စစ်ဒီတာတက်ရင်ရေရလချိအိုးတန့်ချပိုက်ချရအကောင်ကြည်ရဲတဲ့မိန်ဘူးခရိုင်ပြည်သူကကွယ်ရေးအကုတ်လွဲအိုးအိုးတန့်ချပိုက်ချရအကောင်ကြည်လိတ်တဲ့ဖီအောင်နောင်မဘုတ်လောင်ဝိတာနော်လော်ဝိတာစီလို့ဂျပန်နိုင်တဲ့မင်းနီဆိုတာကောက်ကနောင်ဖွဲ့အိုးပတ်တော်ဝိတော်လန်တဂျန်ဖန်ကိုကံပကောက်ကွန်တူနော်ဆူဆန်နာနာလာဆူလီထောင်ဝိဒါချက်ပလန်အမေရိကန်တစ်ကမင်းနီဆိုတာခေါကနောက်ဖန်ကိုတော်လန်တဂျန်ဘောယုအေဗရာနိုင်ချစ်နေတာနေတော့နိုင်ချစ်ရဲ့နဲ့ပတော်ဝိဒါယုဟမတာပေါင်းတီဖိုးသားချက်မကွန်တူလောင်ထောင်းကံပကောက်ကွန်တူနော်ဆူဆန်နာနာလာဆူလီထောင်ပြီးရင်ပြပြလောဝိဒါချက်ခိုင်နော်တီယာပါစီလောတော်လန်တဂျန်ဘောကိုရန်ရှုံထုတ်လိကွေပယောင်ထူလူတာကူချက်ထုတ်လိထုတ်တိုင်းအောင်ချလာပယောင်ထူလူချောင်းအချောခလိခလာတယ်လဖာနော်ပါထောင်ဝိဒါမေဝန်ဒူလောင်ထောင်းနော်ပါထောင်ပြိဝိဒါဖြာခေါင်ဗာကြံပါကချက်တော်အမဘူတာတီထောင်းထောင်းပိကလဖာအွန်ချလာနေဝိစပုတ်ကြည့်လောက်လေလောက်ချင်နော်လထုံးလျာဟိုချိရေဒေါ်လာနော်စီလိုနေသားချိပကောက်ယူလူသားချက်လောင်တာပုံအိုအလူတူနော်ဂလိန်ဘေးတိချက်လောင်တာပုံအိုမတောက်ယူမဘဝိဒါနော်နေပါချက်ပလန်နော်စီလိုချက်ပလန်လောင်ကိုင်တောင်းနော်ခရလီတူကရန်ဖန်ပျောင်တောင်မှချုံးမနဲ့ချက်အကျုံယူမနေပါတိတ်လကဘားထိုင်နေကချက်ပလန်ကရနီယုကတူလီချလောင်တာပဲခရဒီတူကရမုဒကနောင်းတီစောတိတုကနောင်းပဲပယံတာဒီဒရိုဒီတိုင်နာပါတူဒီကမောင်ယုခွာလောင်ပုံတာချက်တာအခုကျုံမနိုင်ပါတိတ်ဝိလကဘာထိုင်နေကြအော်ဝိတာနော်ကရနီယုထောက်ထောင်းဝိတာလိုင်းနော်စီလောအေဗရာနိုင်ချစ်လိတာကေမချလနာရီလိန်ချစ်ရမီနေအခါနော်တကုန်တိုင်းတဝောက်ဖန်ပယံတာကုန်လေခါဝိလျာနိုင်ချစ်မမချစ်လိဘလအယောင်ငွေချစ်အွေဩမောင်ကျော်ဝင်းတိုင်းဘာထိုင်တိတ်ဝိကိုဒေါ်မဦးအယောင်တိန်ချစ်တီကိုထုံးအရာလိချိရနေအသိနေကနော်ဘာထိုင်ဝိတာနော်လောဝိတာစီလောကေဝချင်းနာလိတဲ့အခါနော်ပယံတာခမာယလေယတန်ချိကွေတာရင်ဦးတချာတိပူစိတ်တဝံပုံဦးဒီဂျုတ်ကခွာလောင်ပုံတာဝိတာချက်တာအခုကျုံလေဘာထိုင်ကဝိတာနိုင်လုံးနော်ဒီရပါစီလောစောတိတုကနော်ဦးနော်တိပယံတာတိခေအန်နေပုံချံကုန်လေချက်တော်ကေထောင်းအပလောင်ပလောင်ကိုပယံတာဒီကပောင်ယူခွာလောင်ပုံတာဝိတာချက်တာအပလောင်ပလောင်အခုကျုံတဝံမီဘလလေဘလဟိုးရရဲ့ချိရဲ့ဘလမနေအကလေထုံးလျာခွေချစ်ခုကဘာကြံပါကဝိတာနော်လော်ဝိတာစီလို့ချွန်နာကလို့အန်ယူဂျီရေဒီယိုစတောက်လဲတဖုတ်ဝင်မှုပါကမလို့တကွတည်းစကောက်ချတာဒီမှာလောဆိုင
်ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာ လိုင်းတူ25မီတာ 17.6 မဂါဟတ်ဇ်တူမှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါရှင်။အရေးတော်ပုံအောင်ရမည်။